မြန်မာပြည်ဟာကမ္ဘာမှာမြေမြုပ်မှိုင်းကြောင့်ထိခိုက်သေးဆုံးမှုတတိယမြောက်အများဆုံးနိုင်ငံဖြစ်တယ်လို့မြေမြုပ်မှိုင်းနဲ့ထပ်ဆင့်ပေါက်ကွဲစီတော့စစ်လက်နက်ပစ္စည်းများစောင့်ကြည့်လေ့လာရေး
LCM အဖွဲ့ကမြေမြုပ်မှိုင်းစောင့်ကြည့်လေ့လာရေးသူတည်တူကပြောပါတယ်ဒီသတင်းပြေဆုံးကိုတော့ VOA သတင်းတော့မမမြင့်ခိုင်ကတင်ပြထားပါတယ်ရှင်ထောင်996ခုနှစ်ကနေ2014နှစ်ကုန်အထိမြန်မာပြည်မှာမြေမြုပ်မှိုင်းကြောင့်တည်ဆုံးသူနဲ့ဒဏ်ရာရသူပေါင်းအနည်းဆုံး3000ခန့်ရာကျော်ရှိတယ်လို့မြန်မာပြည်ရဲ့2015ခုနှစ်မြေမြုပ်မှိုင်းနဲ့ထပ်ဆင့်ပေါက်ကွဲစီတော့စစ်လက်နက်ပစ္စည်းများစောင့်ကြည့ ဒီထက်ပိုများနိုင်တယ်လို့သူကဆိုပါတယ်
From the statistics that the landmine monitor
ကျွန်တော်တို့ LCM အဖွဲ့ရဲ့စီးရင်စရာတွေကိုခြုံငုံကြည့်ရင်မြန်မာနိုင်ငံဟာကမ္ဘာပေါ်မှာတတိယမြောက်မြေမြုံမိုင်းကြောင့်ထိခိုက်သေးဆုံးသူအများဆုံးဖြစ်ပါတယ်။အာဖဂန်နစ္စတန်နဲ့ကိုလံဘီယာကတော့မြေမြုံမိုင်းကြောင့်ထိခိုက်ဒဏ်ရာရသူပထမနဲ့ဒုတိယနေရာကိုအမြဲယူထားလိမ့်ရှိပါတယ်။ဒါပေမဲ့မြန်မာနဲ့အဲ့ဒီနှစ်နိုင်ငံကြားကွာခြားချက်ရှိပါတယ်။အဲ့ဒီနှစ်နိုင်ငံကအစိုးရတွေက1998ခုနှစ်မြေမြုံမိုင်းအသုံးပြုမှုပိတ်ပင်တားဆီးခြင်းစာချုပ်ကိုလက်မှတ်ရေးထိုးထားပြီးဖြစ်တယ်လို့မြေမြုံမိုင်းတွေထပ်မချတော့ပါဘူး။မြန်မာနိုင်ငံမှာတော့ရရှိထားတဲ့စီးရင်တွေဟာမှန်ကန်တိကျတဲ့စီးရင်မဟုတ်တယ်လို့စီးရင်ကောက်ယူလို့ရသလောက်ကိန်းကနန်းပဲဖြစ်ပါတယ်။တကယ်မှန်ကန်တဲ့စီးရင်သာရမယ်ဆိုရင်အခုတည်းပိုများနိုင်ပါတယ်။
ASEAN အဖွဲ့ရဲ့အစည်းအဝေးခန်းစာမှာမြမကာကွယ်ရေးနဲ့စစ်ပစ္စည်းထုတ်လုပ်ရေးဆက်ယုံကပါစာကမိုင်းရှာစက္ကရိယာနဲ့ရှာလို့မရတဲ့ပလတ်စတစ်မိုင်းအပါအဝင်ဖြန့်ထွက်လူသတ်မိုင်းနဲ့နေမိုင်းတွေကိုထုတ်လုပ်တာတွေရှိသလိုကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့ဝါပြည်သွေးစည်းညီညွတ်ရေးတပ်မတော် UWSA အပါအဝင်အခြားတိုင်းဒေသလက်နက်ကိုင်အဖွဲ့တွေအနေနဲ့မြေမြုပ်မိုင်းထုတ်လုပ်တာတွေလည်းရှိတယ်လို့ဖော်ပြထားပါတယ်မြန်မာအစိုးရအနေနဲ့2012ခုနှစ်ငြိမ်းချမ်းရေးဆွေးနွေးပွဲတွေစတင်တဲ့အချိန်ကစပြီးမြေမြုပ်မိုင်းကြောင့်သေဆုံးသူ448ဦးရှိသလိုပြီးခဲ့တဲ့အောက်တိုဘာမှာလက်မှတ်ရေးထိုးထားတဲ့အပြစ်ခတ်ရစရေးသဘောတူစာချုပ်မှာမြေမြုပ်မိုင်းရှင်းလင်းရေးနဲ့ပတ်သက်လို့ဖော်ပြထားပေမဲ့ပြည်ပြည်စုံမှုတော့မရှိဘူးလို့မြေမြုပ်မိုင်းစောင့်ကြည့်လေ့လာရေးသူတွေကပြောပါတယ်
It also says the parties to the agreement
ဒီစာချုပ်ထဲမှာမိုင်းတွေထပ်မချတော့ဘူးမိုင်းတွေရှာဖွေဖြည့်ဆည်းမယ်ဆိုတဲ့အချက်ပါပါတယ်ဒီဟာကိုကြိုဆိုရမှာဖြစ်ပေမဲ့ဒါဟာငင်းချမ်းရေးစာချုပ်မှာပါဝင်ရမယ်ကဏ္ဍအပြည့်အစုံမဟုတ်ပါဘူးမြန်မာနိုင်ငံမှာငင်းချမ်းနယ်လို့သတ်မှတ်ထားတဲ့ area ဟာတနိုင်ငံလုံးမဟုတ်သေးပါဘူးမိုင်းရှင်းလင်းရေးတွေကိုဘယ်တော့စတင်မယ်ဆိုတဲ့အချိန်ကာလသတ်မှတ်ချက်လည်းမတွေ့ရပါဘူးအပြည့်ပြည့်ဆိုင်ရာစံနှုန်းတွေအတိုင်းလုပ်ပါမယ်လို့ဖော်ပြထားတာလည်းမရှိပါဘူးအဲ့ဒါကပြဿနာဖြစ်နေပါတယ်
။မြန်မာပြည်ဟာမြေမြုပ်မိုင်းအသုံးပြုမှုပိတ်ပင်တားဆီးခြင်းသဘောတူစာချုပ်ကိုသဘောတူလက်ခံထားတဲ့နိုင်ငံတစ်ခုမဟုတ်သေးသလိုမြန်မာပြည်မှာလုံခြုံရေးအခြေအနေကြောင့်မြေမြုပ်မိုင်းရှာဖွေရေးလုပ်ငန်းကိုလည်းစတင်နိုင်ခြင်းမရှိသေးဘဲမြို့နယ်ပေါင်း56မြို့နယ်ကိုလည်းမိုင်းအန္တရာယ်ရှိတဲ့မြို့နယ်တွေအဖြစ်သတ်မှတ်ထားစေဖြစ်ပါတယ်။